ကျမတော်မူပါစသူတော်မောင်ကြီးငါတို့မြန်မာစကားမှာအဆက်ကြောက်နေတဲ့သူတွေအတွက်ခေါ်ဝေါ်တစ်ခုရှိတယ်မဟုတ်လားသူတော်မောင်အဲ့ဒါမင်းလည်းကြားပူးပြီးသားဖြစ်မှာပါဟီရိအော်ဒပတရားလေသူတော်မောင်ရဲ့အဆက်ကြောက်နေတဲ့သူတွေကိုဟီရိအော်ဒပတရားမရှိတဲ့သူတွေလို့လူတွေကပြောတတ်ကြတယ်မဟုတ်လားငါတို့မြန်မာနိုင်ငံမှာလည်းအဲ့ဒီလိုဟီရိအော်ဒပတရားမရှိတဲ့သူတွေအုတ်ချုပ်မင်းလုပ်ခဲ့လို့တိုင်းပြည်ကမောက်ကမဖြစ်ခဲ့ရတာအလုံးအသိပါပဲအဲ့ဒီဟီရိအော်ဒပတရားမရှိတဲ့သူတွေလို့တတ်မှတ်ခံထားတဲ့သူတွေဟာတော်ယုံတန်ယုံအဆက်တရားမရှိတဲ့သူတွေထက်အများကြီးပိုပြီးအဆက်မဲ့တဲ့သူတွေဖြစ်နေတာပေါ့ခေတ်စကားအရဆိုတော်ယုံစကေးနဲ့အခေါ်ခံရဖို့မလွယ်ဘူးမဟုတ်လားဒူတော်မောင်မင်းစဉ်းစားကြည့်လေအခုလိုအာနာလွှဲပြောင်းကဏ္ဍမှာအစိုးရကတိုင်းပြည်တန်ဇာတာတွေကိုတဲကြီးမဲကြီးတက်တုပ်ရိုက်တူးဖော်နေတာစီမံကိန်းတွေကိုနေရာတကျမစီမံပဲအစောတလင်ခွင့်ပြုနေတာနိုင်ငံပိုင်မြေတွေဆက်ယုံတွေစီးပွားရေးလုပ်ငန်းတွေကိုအလျင်စလိုလွှဲပြောင်းရောင်းချနေရတယ်ရှိတယ်မဟုတ်လားနောက်ဆုံးမိတ်အဲ့နဲ့လွယ်ဖို့တူတော်မောင်ရအဲ့ဒီလိုအချက်မရှိအာသာငန်းငန်းလောက်ကင်နေတာကိုပြည်သူဘက်ကရက်တည်ပြီးပြည်သူလွှတ်တော်အမတ်ဒေါခင်ဆန်းလိုင်ကအစိုးရကတာဝန်ရှိသူတွေအနေနဲ့အစိုးရတာဝန်မလွှဲပြောင်းခင်နိုင်ငံပိုင်တယံဇာတာတွေနဲ့စီမံကိန်းလုပ်ငန်းတွေကိုအလျင်အမြန်စီမံခန့်ခွဲနေတာကိုရက်တန်းကရက်ဖို့အရေးကြီးအဆိုကိုလွှတ်တော်ကိုတင်သွင်းခဲ့တယ်မဟုတ်လားအဲ့ဒီအဆိုဟာခုချိန်မှာအရန်ကိုထိရောက်ပြီးပြောတဲ့ပြောထိုက်တဲ့စကားဖြစ်တာကြောင့်အလုံးကချွင်းချက်မရှိထောက်ခံခဲ့ကြတယ်လေဒါပေမဲ့တူတော်မောင်ရေအဲ့ဒီလိုတိုင်းပြည်အတွက်အကျိုးရှိတဲ့စကားကိုကန့်ကွက်တဲ့သူတွေကလည်းရှိနေပြန်သေးတယ်ငါဖြင့်အံ့ဩလို့ပါကွာဘလို့လူတွေကများတိုင်းပြည်အကျိုးရုပ်တာကိုအလိုရှိနေကြတာပါလဲနောက်ပြီးလက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးအဆိုတင်သွင်းရမှာလဲတပ်မတော်သားကိုယ်စားလှယ်တွေကတညီတညွတ်ဒီမတ်တက်ထားရက်ပြီးကန့်ကွက်ပြန်ပါတဲ့ဝန်ပေါင်းကုမ္ပဏီမှာသူတို့ရှယ်ယာများဝင်ထားကြလေသလားကွာဟီရိအော်ဒပတရားဆိုတဲ့ဇာကားဟာအဆက်အကျောက်မရှိတဲ့လူတွေအတွက်ရည်ညွှန်းတာပါဆိုရင်ဟီရိအော်ဒပတရားတဲ့ဆိုပြီးတာလွန်တဲ့ဇကလုံးအစ်စ်တစ်ခုထပ်တီထွင်ရမလို့တောင်ဖြစ်နေပါပြီကွာတခါတုန်းကလည်းအသက်မပြည့်သေးတဲ့ကလေးသူငယ်တွေကိုလိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်တဲ့သူတွေကိုကြီးလေးတဲ့အပြစ်ဒဏ်စီရင်ဖို့အဆိုတင်တွင်းတာခုလိုပဲကန့်ကွက်ခဲ့ကြသေးတယ်မဟုတ်လားဘလူသဘောနဲ့ကန့်ကွက်တယ်ဆိုတာငါဖြင့်စဉ်းစားလို့ကိုမရပါဘူးကွာမဟုတ်မှလွဲရောကန့်ကွက်တဲ့သူတွေမှာအဲ့ဒီလိုဗလက်ကာယပြုဖို့အစီအစဉ်ရှိနေဟန်တူပါတယ်အဲ့ဒါကြောင့်သူတို့ဒီလိုမျိုးအမှုကျူးလွန်တဲ့အခါသူတို့အပေါ်ပြစ်ဒဏ်တက်ရောက်မှုမပြင်းထန်ဖို့ကန့်ကွက်တာဖြစ်ပါလိမ့်မယ်အခုလည်းတမျိုးလာပြန်ပါပြီ65စာလုံးထောက်ခံတဲ့ပွဲကိုဒေါခင်ဝမ်းကြည်တို့အဖွဲ့ဥဆောင်ပြီးကျင်းပကြတဲ့အဲ့ဒီထောက်ခံပွဲကျင်းပလိုက်ုံနဲ့ပြည်သူစံတာအမှန်ဆိုတာဖြစ်သွားရောလားလို့အဘမခင်ဝမ်းကြည်ကိုမေးလိုက်ချင်ပါရဲ့အတူတော်မောင်ရဲ့အဲ့ဒီလိုတရားနီးလန်းမကြတဲ့လှုပ်ထုံးလှုပ်နီးနဲ့တလျှောက်လုံးလှုပ်လာခဲ့ကြလို့လေမျိုးမြတ်တာခံယူနေရတာကိုမမှတ်သေးဘူး။ဗါရဲတမရအထက်မှာနေမာကိုကျမဖြင့်ရင်နာလွန်းလို့ပါလို့ပြောလို့ပြော NLD ရွေးကောက်ပွဲမှာအနိုင်ရသွားရင်ကိုကိုကိုတတ်သိလိုက်မယ်လို့ပြောလို့ပြောနဲ့သူ့အသက်ဘယ်နှချောင်းရှိလဲတော့ငါတော့မသိဘူး။သူပြောသလိုသာတည်ရင်ဖြင့်ခုနှစ်ခါလောက်တော့ဘဝကူးသွားတာကြာပေါ့။နောက်ပြီးဆိုရအနေနဲ့လဲ65ဆလုံးကိုထောက်ခံတဲ့ပွဲပျော်ပျော်ကြီးလှုပ်ပေးခဲ့တယ်လို့65ဆလုံးကိုကန့်ကွက်တဲ့ပွဲကိုလည်းကြီးကြီးဖြူဖြူခွင့်ပြုပေးသင့်ပါတယ်။ဒါမှလည်းတမတမဲကြလိုက်မပေါ့ငါတူအဲ့ဒီလိုမဟုတ်ပဲထောက်ခံပွဲကိုတော့ရှော့ရှော့ရှူရှူလုပ်ပေးပြီးကန့်ကွက်ပွဲကိုတော့ခွင့်မပြုတာဒါမှမဟုတ်ဖမ်းတာစီးတာတွေလုပ်မယ်ဆိုရင်တော့လူကြီးစရာကြီးဖြစ်နေမှာပေါ့ငါတူရဲ့ဒါပေမဲ့ပြောလို့မရဘူးလေမင်းသိတဲ့အတိုင်းတို့ကဟီရိအော်တပတရားဆိုတာဘတ်စကားပေါ်မှာရေးထားတဲ့မိဘမေတ္တာလိုစေးကြောညာလိုလက်မထုတ်ရခေါင်းမပြရတော့ပဲထင်နေကြတာကိုမဟုတ်တာမမှန်တာလုပ်ရတာကိုရှက်ရကောင်းမှန်းသိမှလူပီတာတာမဟုတ်လားလူကလေးရဲ့ကင်းနစ်မှတ်တမ်းထဲမှာကဘာပေါ်မှာအဆက်အနည်းဆုံးအစိုးရဆိုပြီးစုပင်းရင်တို့ကျင်းတွေရမှာငါတူရတာတော့ရိုးရိုးမဟုတ်ထူးချွန်အဆင့်အနေနဲ့ကျဲငါးပွင့်အဆင့်တော့ဖြစ်နေလေဦးမှာကိုကိုတိုင်ကမဆက်တတ်ပေမဲ့ကို့သားစဉ်မြေးစက်အဆက်ရမယ့်ကိစ္စမျိုးတော့မလုပ်သင့်ပါဘူးကို့တဘောအစားအတွက်ကျန်တဲ့သူတွေရဲ့ဘဝအဆက်ဆက်ကိုမျက်နှာမဖော်ဝင်းအောင်တော့မပြုတ်ဘူးသင့်ဘူးမဟုတ်လားငါတူနောက်ပြီးအစိုးရခေါင်းဆောင်ပိုင်းတွေကိုလူမှုကွန်ရက်တွေမှာလှောင်ပြောင်တယော်တဲ့ posting တွေကိုတော့အညိုတကြီးလိုက်လံဖန်းစီထောင်ချနှိတ်ကွနေပြီးတော့ဒေါအောင်ဆန်းစုကြည်ကိုလောက်ကြံပါမယ်လို့ post တင်ပြီးတကယ်အတီးရေးတာပါလို့ဆိုသူကတော့တိုင်တန်းတဲ့သူမရှိလို့အရေးမယူတော့ပါဘူးဆိုတာကတော့တစ်ဖက်သက်ဆန်လွန်းပြီးအဆက်နဲလွန်းနဲ့လောက်ရက်လို့ပဲအဘတော့ထင်းတကွဲဥပဒေဆိုတာနိုင်ငံအတွင်းမှာနေထိုင်တဲ့နိုင်ငံသားတိုင်းအတွက်အညီအမျှဖြစ်တင်တာပေါ့လူတစ်မျိုးမလူတစ်မျိုးဆိုတရားဥပဒေစိုးမိုးမှုကဘယ်ရှိပါတော့မလဲတူကလေးရဲ့နောက်ပြီးလက်ရှိအစိုးရဌာနတွေအနေနဲ့လွတ်တော်ထဲမှာအရေးတကြီးအဆိုတင်သွင်းတဲ့ကိစ္စကိုတာဝန်ယူမဖြေရှင်းပဲခေါင်းဆောင်နေတာဟာလေအင်မတန်မှရှက်ရှက်ကောင်းတဲ့အပြုမူလို့အဘတော့ထင်းတကွယ်ကိုမှန်တာလောက်ထားရင် ဘာမှမဖြေရှင်းနိုင်စရာအကြောင်းမရှိဘူးလေငါတူခုလိုခေါင်းဆောင်နေတာဟာကိုမဟုတ်တာလှုပ်ထားပါတယ်လို့တွေဝိုက်ပြီးဝန်ခံတယ်လို့ဖြစ်မနေဘူးလားခုဟာကအနိုင်ရပါတီကိုအပိသက်အာဏာလွှဲပြောင်းပြီးသေးတာမှမဟုတ်သေးတဲ့အတွက်လက်ရှိဖြစ်ပေါ်နေတဲ့ပြဿနာတွေကိုလက်ရှိတာဝန်ယူနေတဲ့ဝန်ကြီးဌာနတွေကပဲဖြေရှင်းပေးရမှာပေါ့အဲ့ဒါကိုပြန်ကြားရေးဝန်ကြီးကိုယ်တိုင်ကဦးသိန်းစိန်အစိုးရလွှတ်တော်တက်တန်းအတွင်းမှာတာဝန်ရှိသူတွေအနေနဲ့အခုလွှတ်တော်တက်တန်းအတွင်းမှာမပါဝင်တာကြောင့်တာဝန်ယူဖြေရှင်းစရာမလိုဘူးလို့ပြောတာဟာလေလက်လွတ်စပယ်အပြောဆိုမျိုးဖြစ်တဲ့အတွက်အင်မတန်မှဆက်ဆရာကောင်းတဲ့စကားပဲလို့အဖတော်မြင်တဲ့ကွယ်လူကလေးရေမင်းလဲတစ်ချိန်ကျရင်ခေါင်းဆောင်နေရာကိုရောက်လာရမှာပါအဲ့ဒီအခါကျရင်အခုလို့ဆက်ဆရာကောင်းတဲ့အပြုမှုအပြောဆိုမျိုးမလုပ်မိစေဖို့အဖမှားခြင်းနဲ့ကွယ်မင်းလဲအချိန်ရရင်အဖစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး